မကြသေးခင်ရက်ပိုင်းတွေအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိတိတတ်တတ်တိုးလာတဲ့အတွက်ကမ္ဘာအနှံ့ပြန့်နှံ့တဲ့ကပ်ရောဂါအဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဗုဒ္ဓဖူးနေ့မှာပဲကြေညာလိုက်ပါတယ်။တရုတ်နိုင်ငံကစတင်ပြန့်နှံ့ခဲ့တဲ့ဗိုင်းရပ်စ်ပိုးဟာအခုနောက်ဆုံးကမ္ဘာပေါ်ကနိုင်ငံပေါင်း100ကျော်အထိကူးစက်ခဲ့ရကအမြင့်ဆုံးအဆင့်ထိ WHO ကတိုးမြှင့်သတ်မှတ်လိုက်တာပါ။အပြည့်စုံကိုတော့ကိုအောင်လွင်ဦးကပြောပြမှာဖြစ်ပါတယ်။
ပြောနေရပြပမှာလွန်ခဲ့တဲ့သတင်းနှစ်ပတ်အတွင်းကူးစက်မှုတွေ73ဆအထိတိုးလာတယ်လို့ကူးစက်တဲ့နိုင်ငံတွေလည်း3ဆတိုးလာတဲ့ပေါ်ဆိုရင်းနဲ့အတွက်ကမ္ဘာနဲ့ပြည်နယ်နဲ့ရောဂါဖြစ်ကျင်ညာဖို့ဆုံးဖြတ်ခဲ့တဲ့အကြောင်းလူရွေးချွန်ညွှန်ကြားမှုချုပ် Tedros Adhanom Ghebreyesus ကဂျနီဗာရုံးချုပ်မှာသတင်းတောက်တွေကိုပြောလိုက်တာပါ
And we're deeply concerned both by the alarming levels of spread and severity and by the alarming levels of inaction.
ကူးစက်မှုပြင်းထန်မှုတွေဟာစိုးရင်စရာကောင်းတဲ့အဆင့်အထိရောက်လာနေပြီးတုံ့ပြန်ဆောင်ရွက်မှုမရှိတာတွေဟာလည်းစိုးရင်စရာကောင်းတဲ့အဆင့်အထိရောက်လာနေတာကြောင့် COVID-19 ရောဂါကိုကမ္ဘာအနှံ့ပြန့်နှံ့တဲ့ကာယရောဂါအဖြစ်သတ်မှတ်နိုင်ပြီလို့ကျွန်တော်တို့အနေနဲ့သုံးသပ်ပါတယ်
။ပေါ်ဒူးနေ့ထိရရှိထားတဲ့အချက်အလက်တွေအရကမ္ဘာပေါ်ကနိုင်ငံပေါင်း114နိုင်ငံမှာလူပေါင်း 318,000 ကျော်ကူးစက်ခံထားပြီးသေဆုံးသူပေါင်းကလည်း 4,300 လောက်ထိရှိနေကြောင်း WHO ကပြောပါတယ်။ဗိုင်းရပ်စ်ပိုးစတင်ပြန့်နှံ့ရာတရုတ်နိုင်ငံမှာကူးစက်မှုတွေရောကျလာနေရမှာပေါ်ဒူးနေကကူးစက်သူလူနာအသစ် 24 ယောက်သာရှိခဲ့ကြောင်းလဲတရုတ်ကျန်းမာရေးတာဝန်ရှိသူတွေသတင်းထုတ်ပြန်ထားတာပါ။ဒါပေမဲ့လည်းကူးစက်သူ1000ကျော်သားဖြစ်တဲ့အမေရိကန်ပြည်ထောင်စုအပါအဝင်ကမ္ဘာတဝှမ်းမှာနောက်ထပ်ကူးစက်မှုအသစ်တွေနဲ့ကူးစက်ခံရတဲ့နိုင်ငံအသစ်တွေလည်းထပ်တိုးလာနေပါတယ်။ဗိုင်းရပ်စ်ပြန့်နှံ့မှုကြောင့်ကမ္ဘာစီးပွားရေးပေါ်ရိုက်ခတ်လာနေသလိုလူမှုအသိုင်းအဝိုင်းတွေကြားစိုးရိမ်မှုတွေလည်းကြီးထွားလာနေချိန်မှာကျန်းမာရေးအန္တရာယ်သတိပေးချက်ကိုအမြင့်ဆုံးအဆင့်ထိသတ်မှတ်ဖို့အလွယ်တကူဆုံးဖြတ်ခဲ့တာမဟုတ်တဲ့အကြောင်းလဲဒရွေးချိုချီခဲကသတင်းတောက်တွေကိုပြောပါတယ်
။ Pandemic is not a word to use lightly or carelessly.It's a word that if misused can cause unreasonable fear
ကဘာအနံ့ပြန့်နှံ့တဲ့ကာယရောဂါ pandemic ဆိုတာဟာခပ်ပေါ်ပေါ်အမှုမဲ့အမမဲ့တုံးလုံးရမယ်စကားလုံးမဟုတ်ပါဘူးတလွဲတုံးမိခဲ့ရင်ဆိုရင်ထိလက်မှုတွေဒါမှမဟုတ်ရင်လဲတိုက်ဖြတ်ရေးလုပ်ငန်းတွေအဆုံးသတ်သွားပြီဆိုပြီးလွှဲမတဲ့အမြင်တွေဝင်လာရကမလိုလားအပ်တဲ့ဝေဒနာခံစားရတာတွေအသက်ဆုံးရှုံးမှုတွေလည်းဖြစ်နိုင်ပါတယ်
ဒရွေးချိုကအမြင့်ဆုံးသတိပေးချက်ထုတ်ပြန်လိုက်တဲ့ဗိုလ်ဒူးနေမှာပဲအာဖရိကတိုက်နိုင်ငံတစ်ခုဖြစ်တဲ့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာပထမဆုံးကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုအတည်ပြုလိုက်သလိုအင်ဒိုနီးရှား၊လေဗနွန်၊ပနားမားနဲ့အိုင်ယာလန်တို့မှလည်းပထမဆုံးသေဆုံးသူတွေရှိတဲ့အကြောင်းသတင်းထုတ်ပြန်ခဲ့တာပါ။တရုတ်နိုင်ငံပြင်ပမှာကူးစက်မှုအဆိုးဆုံးအခြေအနေနဲ့ကြုံနေရတဲ့အီတလီနိုင်ငံမှာတော့သေဆုံးသူ800ကျော်နဲ့ကူးစက်သူ12,000ကျော်ထိရှိနေပြီးယူရိုနိုင်ငံမှာတော့သေဆုံးသူ350ကျော်နဲ့ကူးစက်သူ9,000ကျော်တောင်ကိုရီးယားနိုင်ငံမှာတော့သေဆုံးသူ60နဲ့ကူးစက်သူ9,900ကျော်ထိရှိနေပါတယ်ခင်ဗျာ။